ရှင် VOA အမေရိကန်တိုင်းရဲ့2019ခုနှစ်အောက်တိုဘာလ25ရက်တောက်ကြနေ့ညနေပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ18.25တို့ကနေတိုက်ရိုက်နာဆင်နိုင်ပါရှင်။ကျမခွန်ညိုပါခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်။
ကျမကတော့ဆုမြတ်မှာပါရှင်။အမေရိကန်မှာအထူးစုံစမ်းရေးမှူးရောဘတ်မော်လာစုံစမ်းမှုတွေလုပ်ခဲ့တာမှန်ကန်မှုရှိရလားဆိုတာကိုတရားရေးဌာနကရာဇဝတ်ကြောင်းနဲ့စစ်ဆေးနေပါပြီ။အင်ဒိုနီးရှားနိုင်ငံက Lion Air လေကြောင်းလိုင်းလေယာဉ်ပြတ်ကျခဲ့တာဟာဘောအီးလေယာဉ်မှာတပ်ဆင်ထားတဲ့စနစ်ကြောင့်ရောလေကြောင်းလိုင်းဝန်ထမ်းတွေရဲ့ပေါ်ရောက်မှုကြောင့်မှဖြစ်တယ်လို့အင်ဒိုနီးရှားစုံစမ်းစစ်ဆေးသူတွေကပြောကြားလိုက်ပါတယ်။ခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရနိုင်နဲ့ကြေညာပေးပါမယ်ရှင်။
အခုညနေခင်းဆက်ပြီးတော့နားဆင်ရမယ့်သတင်းတွေဆက်သွယ်မိများချက်တွေထဲမှာတော့မနေ့ကဘူးသီးထောင်အချင်းထောင်ကနေပြီးရုံးထုတ်လာတဲ့ကားတန်းကိုမိုင်းခွဲတိုက်ခိုက်ခံရတာမှရဲတပ်သားတဦးကြာဆုံးသွားပါတယ
်။ဘူးထောင်ချင်းထောင်နေမောင်တို့ရုံးထုတ်ပြီးပြန်လာတဲ့ကားဖြစ်မယ်။အဲဒီကားမိုင်းခွဲတယ်ပြည်လက်တစ်ခတ်တိုက်ခိုက်တယ်ပေါ့။အဲတော့ရဲတပ်သားတွေတယောက်ကြာဆုံးသွားတယ်။နောက်ပြီးတော့၄ဦးဒဏ်ရာရတာပေါ့။ဘယ်ဖွဲ့ဆိုတော့
လုံချုံရင်းနဲ့နေဆက်ရေးရဝင်ကြီးဗိုလ်မှူးကြီးမင်းတန်းရဲ့ပြောကြားချက်နဲ့အတူနားဆင်နိုင်ပါလေ။ရှမ်းပြည်နယ်မြောက်ပိုင်းမှာတော့တအောင်းပလောင်လက်နက်ကိုင်တပ်ဖွဲ့တွေရှိရာနားမှာဖြစ်တဲ့ပစ်ခတ်မှုမှာတော့ထိခိုက်ဒဏ်ရာရတာမကြားရပါဘူး။တစ်ဆက်တည်းငင်းချမ်းရေးဆွေးနွေးပွဲတွေပြန်ဆနိုင်ဖို့အတွက်တော့အစိုးရကိုယ်စားလှယ်အဖွဲ့နဲ့အပြစ်ရဲ့လက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေပြန်တွေ့ကြဖို့ဒီကနေ့ဆွေးနွေးနိုင်ခဲ့ကြတယ်ဆိုတာကိုလည်းပြောပြပေးသွားမှာပါရှင်။အခုရင်ဆုံးတော့တောက်ကြနေညနေခင်းထိတ်တန်းရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပေးပါမယ်ရှင်။
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲတုန်းကထရန့်စီယိုရဲ့တာဝန်ရှိသူတွေနဲ့ရုရှားနိုင်ငံပူးပေါင်းဆောင်ရွက်ခဲ့သလားဆိုတဲ့စုံစမ်းစစ်ဆေးမှုတွေကမှန်ကန်မှုရှိခဲ့ရလားဆိုတာကိုတရားရေးဌာနကရာဇဝတ်ကြောင်းနဲ့စစ်ဆေးနေပါပြီ။အထူးစုံစမ်းရေးမှူးရောဘတ်မော်လာဦးဆောင်တဲ့စုံစမ်းမှုတွေအပေါ်တရားရေးဌာနကပြန်လည်သုံးသပ်နေရကနေရာဇဝတ်ကြောင်းနဲ့စတင်စစ်ဆေးနေပြီဆိုတာကိုသတင်းစင်းပြစ်နှစ်ခုကိုကိုးကားပြီးတော့ New York Times သတင်းစာကြီးကကြာသပတေးနေ့တုန်းကစတင်ဖော်ပြခဲ့တာပါ။အခုစုံစမ်းမှုတွေကို Connecticut ပြည်နယ်အစိုးရရှိနေဂျွန်ဒါနမ်ကဦးဆောင်ပါတယ်။ရာဇဝတ်ကြောင်းနဲ့စုံစမ်းနေတဲ့အတွက်အစိုးရရှိနေတွေအနေနဲ့စစ်ဆေးမေးမြန်းဖို့ဆင့်ခေါ်မှုတွေ၊ခေါင်းသမားတွေအဖွဲ့အဖွဲ့စစ်ဆေးမှုတွေလုပ်နိုင်မှာဖြစ်ပါတယ်။အထူးစုံစမ်းရေးမှူးရောဘတ်မော်လာဒီနေ့စာမိုင်းကထုတ်ပြန်တဲ့အစီရင်ခံစာထဲမှာသမ္မတဒေါ်နယ်ထရမ့်နဲ့သူ့ရဲ့စီယိုရဲ့တာဝန်ရှိသူတွေရုရှားနဲ့ပူးပေါင်းဆောင်ရွက်ခဲ့တယ်လို့ဆုံးဖြတ်နိုင်လောက်အောင်ခိုင်မာတဲ့အထောက်အထားတွေမတွေ့ခဲ့ရဘူးလို့ဖော်ပြထားပါတယ်။ဒါပေမဲ့သမ္မတထရမ့်အနေနဲ့တရားမျှတရေးဆောင်ရွက်မှုတွေကိုအနှောက်အယှက်ပေးတယ်ဆိုတဲ့ဆက်ဆွဲမှုတွေနဲ့ပတ်သက်လို့တော့အပြစ်ကင်းတယ်လို့ပြောလို့မရဘူးလို့စုံစမ်းရေးမှူးမော်လာကအစီရင်ခံစာထဲမှာရေးသားခဲ့ပါတယ်။ရောဘတ်မော်လာရဲ့စုံစမ်းမှုတွေဟာအပြစ်မတွေ့တွေ့အောင်ရှာနေတဲ့လုပ်ရဖြစ်တယ်လို့သမ္မတထရမ့်ကအကြိမ်ကြိမ်ပြောကြားခဲ့ပါတယ်။ဒီစုံစမ်းမှုကအရင်အိုဘားမားအစိုးရနဲ့ထောက်လိုက်တာဝန်ရှိသူတွေမတရားပူးပေါင်းကြံစီစုံစမ်းမှုဖြစ်တယ်လို့ Republican တွေကလည်းဆက်ဆွဲကြပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဆီးရီးယားနိုင်ငံမှာရှိတဲ့ရေနံနှွေးတွေကို IS အစွန်းရောက်တွေနဲ့တခြားရန်ဘတ်အဖွဲ့တွေရဲ့အန္တရာယ်ကနေကာကွယ်နိုင်မှုပြောလိုက်တာကိုအမေရိကန်စစ်ဖက်တာဝန်ရှိသူတွေကထောက်ခံလိုက်ပြီးတော့နောက်ထပ်ဆက်လက်နဲ့ပစ္စည်းတွေပို့ပြီးကာကွယ်ပေးနိုင်မှုပြင်ဆင်နေပါတယ်။ဆီးရီးယားနိုင်ငံထဲမှာဆက်ရှိနေသေးတဲ့အမေရိကန်တပ်ဖွဲ့တွေရဲ့အနေအထားကိုထပ်ပြီးအားဖြည့်နိုင်မှုအတွက်အမေရိကန်အနေနဲ့လှုပ်ဆောင်ခဲ့သလိုဆီးရီးယားနိုင်ငံအရှေ့မြောက်ဘက်မှာလည်းဆီးရီးယားဒီမိုကရက်တစ်တပ်ဦး SDF အဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေကြောင်းဒီထဲမှာဒေသတွင်းကိုဆက်လက်နဲ့ပစ္စည်းတွေနောက်ထပ်ထပ်ပြီးပို့သွားဖို့လည်းပါဝင်တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနတာဝန်ရှိသူကခြားသပတေးနေ့နောက်ပိုင်းမှာပြောကြားလိုက်ပါတယ်။အမေရိကန်နဲ့မဟာမိတ်တွေအနေနဲ့ ISIS စစ်သွေးကြွတွေကိုတိုက်တဲ့နေရာမှာအရေးပါတဲ့အောင်မြင်မှုတွေတဲကတခုကတော့စီးရီးယားနိုင်ငံအရှေ့ပိုင်းကရေနံနှွေးတွေကိုထိန်းချုပ်နိုင်လိုက်တာပဲဖြစ်တယ်လို့သူကပြောပါတယ်။ISIS ပြန်ပြီးတော့ခေါင်းထောင်မလာစေဖို့အတွက်ဒီ ISIS ရေနံနှွင်းကနေဝင်ငွေတွေမရအောင်လုပ်ရမှာဖြစ်တယ်လို့လည်းသူကဆက်ပြောပါတယ်။ American ကာကွယ်ရေးတာဝန်ရှိသူတွေဘက်ကအသေးစိတ်အချက်အလက်တွေကိုပြောဆိုဖို့ငြင်းဆန်ခဲ့ပေမဲ့လည်းဘန်နဂွန်စစ်ဌာနချုပ်အနေနဲ့ကတော့ဒီတန်ကြက်ကကားတွေနဲ့အပေါ်စားကြီးကားရင်တွေကိုအသုံးပြုသွားဖို့စဉ်းစားနေတယ်ဆိုပြီးတော့ CNN နဲ့ Newsweek သတင်းတွေကဖော်ပြနေကြပါတယ်ခင်ဗျာ။
အီသီယိုးပီးယားနိုင်ငံကနေစီးဆင်းလာတဲ့ Blue Nile မြစ်ပေါ်ကနေ Southless GERD ရေအားလျှပ်စစ်ထုတ်လုပ်ရေးရေလောင်တမန်စီမံကိန်းကြီးနဲ့ပတ်သက်ပြီးတော့အီသီယိုးပီးယားနဲ့အီဂျစ်အစိုးရကြားမှာမသင့်မမြတ်ဖြစ်နေချိန်မှာဒီနိုင်ငံရဲ့နိုင်ငံသားရေးဝန်ကြီးတွေကိုဆွေးနွေးဖို့အတွက် American အစိုးရကဖိတ်ကြားခဲ့ပါတယ်။မြစ်အောက်ပိုင်းမှာရှိတဲ့အီဂျစ်နိုင်ငံဟာနိုင်မြေရေကိုသာအဓိကထားပြီးသုံးစွဲနေရတာဖြစ်တဲ့အတွက်ဒီရေလောင်တမန်ကြီးကြောင့်ရေအရင်းမြစ်ပေါ်တက်ရောက်မှုရှိလာနိုင်တယ်လို့ဆိုပြီးအီသီယိုးပီးယားနဲ့အီဂျစ်ကြားမှာအခြေအနေတွေတင်းမာလာနေတာ ပါဒီကိစ္စကိုဆွေးနွေးဖို့အမေရိကန်ဘဏ္ဍာရေးဝန်ကြီးစတီဗင်မနူချင်ကအီဂျစ်၊အီသီယိုးပီးယားနဲ့ဆူဒန်နိုင်ငံတို့နဲ့အတူကမ္ဘာ့ဘဏ်ဥက္ကဋ္ဌဒေးဗစ်မဲလ်ဘတ်စ်ကိုပါဖိတ်ကြားထားပါတယ်80ရာခိုင်နှုန်းပြီးစီးနေပြီဖြစ်တဲ့ GERD ရေကာတာကို American Dollar 5 billion အကုန်ကျခံတည်ဆောက်နေတာဖြစ်ပြီးတော့လုံးဝပြီးစီးသွားရင်တော့လူဦးရေတန်းတရာရှိတဲ့ Ethiopia အတွက်အလွန်လိုအပ်နေတဲ့လျှက်စစ်တအားကိုထုတ်လုပ်နိုင်မှာဖြစ်ပါတယ်ရေကာတာကိုခက်မြက်မြက်ရေဖြစ်မယ်ဆိုရင်မြေအောက်ပိုင်းက Egypt နိုင်ငံရပိုင်ခွင့်ရှိတဲ့ရေပမာဏနည်းသွားနိုင်တယ်လို့ဆိုပြီး Egypt အစိုးရကစိုးရိမ်နေပါတယ် Ethiopia ဝန်ကြီးချုပ် Abiy Ahmed အစိုးရအနေနဲ့ရေကာတာကိုသဘောတူညီမှုမရပဲရေမဖြစ်ပါဘူးဆိုတဲ့ကတိပေးဖို့အီဂျစ်သမ္မတအက်ဒယ်ဖာတာ LCC ကလိုလားနေပါတယ်ရှင်
။မကန်ပြည်တော်စုကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းနဲ့မြောက်ပိုင်းတွေမှာတော်မီလောင်ကျွမ်းမှုကြောင့်လူ9000ထက်မနည်းဖေးလွယ်ရာကိုရှေ့ပြောင်းပေးခဲ့ရပါတယ်။တော်မီလောင်ကျွမ်းမှုမကူးဆက်အောင်လုပ်တဲ့အနေနဲ့ Pacific ဓာတ်ငွေ့နဲ့လျှက်စစ်တပ်အားပေးကုမ္ပဏီကသူတို့ရဲ့လျှက်စစ်တပ်အားနဲ့ဓာတ်ငွေ့ပေးနေတာတွေကိုရပ်တန့်ထားပါတယ်။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်းကဝိုင်းထုတ်လုပ်တဲ့နေရာမှာတော့900ကျိုင်လုံးပဲမိကိုငင်းတက်နိုင်သေးတယ်လို့အာနာပိုင်းတွေကပြောပါတယ်။အခုလောလောဆယ်မှာတော့ဧက16000လောက်လောင်ကျွမ်းနေပြီးတော့900ကျိုင်လုံးပဲငင်းတက်နိုင်သေးကြောင်းအဆောက်အုံနဲ့အင်ဂျီ49လုံးမိလောင်ပျက်စီးသွားခဲ့ပြီးတော့ပျက်စီးဆုံးရှုံးမှုပမာဏဘယ်လောက်ရှိလဲဆိုတာကိုဆက်လက်တိုင်တန်နေသေးဖြစ်ကြောင်းအခုလောလောဆယ်မှာမိသက်သမား1300လောက်ကမိကိုဝိုင်းပြီးတော့ငင်းတက်နေကြပြီးတော့မနေ့ဖြန်မှာတော့မိသက်သမားပမာဏရည်ဒီထပ်ဝက်လောက်လဲထပ်တိုးသွားမှာဖြစ်တယ်လို့ပြည်နယ်မိသက်ဌာနအကြီးအကဲမိုက်ဘာကတ်ကပြောပါတယ်။ဒေါ်မီကြောင့်အနေရည်ရှိနေပေမဲ့လည်းတချို့တွေကတော့သူတို့ရဲ့နေအိမ်တွေကနေဘေးလွရာကိုရွှေ့ဖို့ညှဉ်းဆန်နေကြတယ်လို့ဆိုလိုမာခရိုင်ရဲရာရှိကပြောပါတယ်။ဒီဒေါ်မီဟာဗုဒ္ဓဦးနေ့ကစပြီးတော့လောင်ကျွမ်းခဲ့တာဖြစ်ပါတယ်ခင်ဗျာ။
ဒီရီအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ6နာရီခွဲကနေ9နာရီထိ5ကီလိုမီတာ19 kHz 1068ည5ကီလိုမီတာ19 kHz 15565နဲ့5ကီလိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။ဆောက်ချာနေညနေပိုင်းနိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။အင်ဒိုနီးရှားနိုင်ငံက Lion Air လေကြောင်းလိုင်းရဲ့ Boeing 737 MAX လေယာဉ်2018အောက်တိုဘာလတုန်းကပြတ်ကျခဲ့တာဟာလေယာဉ်ပြန်မှတက်ဆင်ထားတဲ့စနစ်ကြောင့်ရောလေကြောင်းလိုင်းဝန်ထမ်းတွေရဲ့ပေါ်ရော့မှုကြောင့်ပါဖြစ်တယ်လို့အင်ဒိုနီးရှားစုံစမ်းစစ်ဆေးသူတွေကပြောကြားလိုက်ပါတယ်။ Boeing 737 MAX လေယာဉ်ပြန်တွေမှတက်ဆင်ထားတဲ့လေယာဉ်ပြန်သွန်းနေရင်းနဲ့ဆက်ရမသွားအောင်ကာကွယ်ပေးတဲ့ NCAS စနစ်ကြောင့်လေယာဉ်ဥပိုင်းဟာအောက်ကိုအချိန်ချင်းထိုးဆင်းပြီးလေယာဉ်မှုတွေထိမ့်လို့မရအောင်ဖြစ်ခဲ့တယ်လို့အင်ဒိုနီးရှားစုံစမ်းရေးမှုတွေကပြောပါတယ်။လေယာဉ်တွေထိမ့်ချုပ်လို့မရတဲ့အခြေအနေမျိုးကို MCAS စနစ်ဒီဇိုင်းထုတ်လုပ်ထားသူတွေနဲ့အတည်ပြုထားသူတွေကထပ်မတွက်ဘူးလို့လည်းအစိုးရခန်းစားထဲမှဖော်ပြပါရတယ်။ဒါရင်မက Lion Air လေကြောင်းလိုင်းဝန်ထမ်းတွေကတယောက်နဲ့တယောက်သတင်းပေးဖို့ပေါ်ရော်တဲ့အရေးပေါ်အခြေအနေကြုံလာရင်လေယာဉ်မှုတွေကိုယ်တိုင်လေယာဉ်ကိုဘယ်လိုထိမ့်ရမလဲဆိုတဲ့ကြွမ်းကျင်မှုပိုင်းအားနည်းတဲ့အတွက်လေယာဉ်ပြတ်ကျခဲ့တာဖြစ်တယ်လို့ဒီကနေ့ထုတ်ပြန်လိုက်တဲ့စုံစမ်းမှုအဆုံးသတ်အစိုးရခန်းစားထဲမှထောက်ပြထားပါရတယ်။လူပေါင်း189ယောက်သေဆုံးခဲ့ရတဲ့လေယာဉ်ခီးစဉ်မတိုင်ခင်တခြားခီးစဉ်တွေအတွင်း Boeing 737 MAX လေယာဉ်တွေမှာခြုံရင်းကျွတ်တွေရှိခဲ့တာကြောင့်ဒီလေယာဉ်တွေကိုရပ်ထားခဲ့တဲ့လို့လည်းပြောပါတယ်။ဒါရမက Lion Air လေကြောင်းလိုင်းမှာ2018အောက်တိုဘာလအတွင်းလေယာဉ်မြန်တွေထိမ့်သိမ်းမှုမှတ်တမ်းစာမျက်နှာ31မျက်နှာလည်းပျောက်နေတယ်လို့အစိုးရခန်းစားထဲမှဖော်ပြထားပါတယ်။ဒီအစိုးရခန်းစားနဲ့ပတ်သက်လို့Lion Air လေကြောင်းလိုင်းကတစုံတရာတုံ့ပြန်ခြင်းမရှိသေးပါဘူး။ Lion Air လေကြောင်းလိုင်းလေယာဉ်ပြတ်ကျခဲ့ပြီးနောက်9လအကြာ Ethiopia လေကြောင်းလိုင်းက Boeing 737 MAX လေယာဉ်တစ်စင်းပြတ်ကျခဲ့တာကြောင့်ကမ္ဘာတစ်လွှားမှာဒီ Boeing ကုမ္ပဏီလုပ်တဲ့ 737 MAX လေယာဉ်တွေပြန်တမ်းမှုကိုရန်နာခဲ့ပါတယ်။ MCAS စနစ်ကိုပြန်လည်ပြင်ဆင်ဖို့အတွက် Boeing ကုမ္ပဏီကလှုပ်ထားပေမဲ့ American ပြည်ထောင်စုလေကြောင်းဆိုင်ရာအုပ်ချုပ်ရေးအဖွဲ့ FAA ကတော့ဒီဇိုင်းသစ်ကိုခုချိန်ထိအတည်မပြုသေးပါဘူး။
ဗြိတိန်နိုင်ငံလန်ဒန်မြို့အနီးကရပ်ထားတဲ့ဒီ truck ကားစင်းပေါ်မှာတည်ဆုံသွားခဲ့တဲ့လူ39ယောက်နဲ့ပတ်သက်ပြီးတော့ဗြိတိန်နိုင်ငံအနေနဲ့အများဆုံးဖော်ထုတ်အတည်ပြုနိုင်မှုမျှော်လင့်တယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနကဒီနေ့မှပြောကြားလိုက်ပါတယ်။အော်တိုဘာ23ရက်နေ့ကဗြိတိန်နိုင်ငံ SS နဲ့ Green Mew ကဒီ water clay ဆက်မှုဇုံတစ်ခုမှရပ်ထားတဲ့ကုန်တင်ကားထဲမှာလူတွေအလောင်း39လောင်တွေ့ရှိခဲ့တာဖြစ်ပြီးတော့အဲ့လူတွေဟာတရုတ်လူမျိုးတွေဖြစ်တယ်လို့ဗြိတိန်အာဏာပိုင်တွေကယူဆနေကြတာပါ။တရုတ်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရဟွာချူရင်းကတော့ဗြိတိန်နိုင်ငံမှာရှိတဲ့တရုတ်တန်ရုံးရဲ့ကောင်စစ်ဝန်ဟာအဲ့ဒီအခင်းဖြစ်တဲ့နေရာကိုရောက်ရှိသွားခဲ့ပြီးတော့ဒေသခံရဲတပ်ဖွဲ့နဲ့ဆက်သွယ်ဆောင်ရွက်နေကြောင်းဒီတည်ဆုံသွားသူတွေဟာဘယ်သူတွေဆိုတာကိုဗြိတိန်ရဲတပ်ဖွဲ့ကဆက်လက်စုံစမ်းနေသေးဖြစ်ပြီးတော့အခုလောလောဆယ်မှာတော့ တရုတ်နိုင်ငံသားတွေဟုတ်မဟုတ်ဆိုတာကိုအတိမပြုနိုင်သေးဘူးလို့ပြောပါရယ်ဒါပြင်ဗြိတိန်အနေနဲ့လည်းဒီတည်ဆုံသွားတဲ့သူတွေဘသူဖြစ်တယ်ဆိုတာကိုအမြန်ဆုံးဖော်ထုတ်ပြီးဒီမှုမှာပါဝင်ပတ်သက်နေတဲ့သူတွေကိုလည်းပြင်းပြင်းထန်ထန်အရေးယူဖို့တရုတ်နိုင်ငံဘက်ကတောင်းဆိုလိုက်ပါတယ်ခင်ဗျာ
မြောက်အတလန်တိတ်စီးရေးမဟာမိတ်နေတို့အဖွဲ့ရဲ့စီးရေးအတုံးစီကိုနောက်ထပ်ဒေါ်လာဘီလီယံ130ဆွဲမယ်လို့နေတို့တွင်းမှုချုပ်ယန်စတိုဒန်ဘတ်ကပြောကြေညာလိုက်ပါတယ်ဘယ်ဇီယံနိုင်ငံဘရာဆဲလ်စ်မြို့မှာကျင်းပနေတဲ့နေတို့အဖွဲ့ဝင်ကာကွယ်ရေးဝန်ကြီးများစီဝေးဝဲမှာအတွေ့အမှုချုပ်စတိုလ်ဒန်ဘတ်ကစီးရေးအတုံးစီတိုးဖို့ဒီကနေ့ကြေညာခဲ့တာပါနေတို့အဖွဲ့ဝင်နိုင်ငံတွေအနေနဲ့ရန်အန်ဒီယာတွေကိုတားဆီးနိုင်ဖို့နဲ့ကာကွယ်နိုင်တဲ့အနေအထားရှိဖို့အတွက်ကာကွယ်ရေးအတုံးစီထဲမှာရင်းနှီးမြှုပ်နှံဖို့လိုအပ်တယ်လိုအပ်တဲ့အကြောင်းနဲ့ရှင်းနှစ်မှာနောက်ထပ်အတုံးစိတ်ဒေါ်လာဘီလီယံ100တုံးမြင့်သွားမှာဖြစ်ကြောင်းကိုသူကအခွင့်အမေကုန်းထဲမှာပြောကြားသွားပါတယ်။နေတို့အဖွဲ့ဝင်နိုင်ငံတွေထဲဝင်တဲ့ကာကွယ်ရေးအတုံးစိတ်တွေကလည်း9နှစ်ဆက်တိုက်များလာတယ်လို့သူကပြောသွားပါတယ
်။တခြားနိုင်ငံတွေကထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပေးသွားကြတာပါရှင်အခုနောက်ဆုံးရထားတဲ့မြန်မာပြည်ဆိုင်ရာသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေကိုဆက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရှင်ရခိုင်ပြည်နယ်မှာမနေ့ကဘူးသီးတောင်အကျဉ်းထောင်ကနေမောင်တော့ကိုပြန်လာတဲ့အကျဉ်းထောင်လုံခြုံရေးကာဒစီမိုင်းခွဲတိုက်ခိုက်ခံရတာကြောင့်လိုက်ပါလာတဲ့ရဲတပ်ဖွဲ့ဝင်တချို့သေဆုံးဒဏ်ရာရခဲ့တဲ့အကြောင်းရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့ဒေသခံတွေကပြောကြပါဗျ။ဒီတိုက်ခိုက်မှုဟာရခိုင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ AA ရဲ့လက်ချက်လို့စစ်တပ်ဘက်ကဆွဆွဲနေပြီး AA တာဝန်ရှိသူတွေကတော့သူတို့လက်ချက်မဟုတ်ဘူးလို့ညင်းပါတယ်။ရခိုင်ပြည်နယ်အတွင်းလက်နက်ကိုင်ပြပခါတွေရဲ့နောက်ဆုံးသိထားရသမျှအခြေအနေကို VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါရရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ဘူတီတောင်မောင်တော်လမ်းမှာအချုပ်သားတွေကိုလုံခြုံရေးယူလာတဲ့ရဲရင်တစီမနေ့ညနေပိုင်းမှာမိုင်းဆွဲတိုက်ခိုက်ခံရပြီးတေဆုံးထိခိုက်တန်ရာရရှိမှုတွေရှိနေတယ်လို့ရခိုင်ပြည်နယ်စုရဖွဲ့လုံခြုံရေးနဲ့နယ်စပ်ရေးရဝန်ကြီးဘူမူကြီးမင်းတန်းက VOA ကိုပြောပါတယ်
ဟုတ်တယ်မင်းညနေရအဲဒီတင်းထောင်ရုံးထုတ်တာပေါ့ဦးတောင်တင်းထောင်နေမောင်တို့ရုံးထုတ်ပြီးတော့ပြန်လာတဲ့ကားဖြစ်မယ်အဲဒီကမိုင်းခွဲတယ်ပြည်လက်ပြခတ်တိုက်ခိုက်တယ်ပေါ့ဒီတိုင်းမူကျင်နေရတော့ရဲတပ်သားတွေမြောက်ကြဆုံးသွားတယ်နောက်ပြီးတော့လေးဦးတန်ရာရတာပေါ့အဲ့ဖွဲ့ဆိုတော့အေးဖွဲ့ပေါ့ဒီလုံဆောင်ရက်တွေကသူတို့လုံဆောင်ရက်တွေပဲမိုင်းခွဲတာရယ်နောက်ဒီကနေလက်နက်တန်ရာတွေ
မောင်တော်မျိုးနဲ့တရားရုံးကနေအချုပ်သားတွေကိုယုံချင်းထုတ်တယ်ဆောင်လာချိန်လုံချုံရေးလိုက်ပါလာတဲ့နေကြဆောက်တိုင်းရင်သုံးကရင်သန်းတွေကိုမောင်တော်နဲ့ဘူတီတောင်ကြားက6မိုင်မှာမိုင်းသုံးလုံးခွဲတိုက်ခိုက်ခံရတာပါလုံချုံရေးကတိုက်ခိုက်ခံရပေမဲ့လည်းအချင်းသားတွေတင်ဆောင်လာတဲ့ကားတော့ထိခိုက်မှုမရှိခဲ့ပါဘူးအေအေတပ်ဖွဲ့တွေအနေနဲ့ရဲတပ်ဖွဲ့ဝင်တွေကိုပြင်းမာတာတိုက်ခိုက်နေမှုပေါ်မှာဝန်ကြီးဘူမူကြီးမင်းတန်းကခုလိုဆက်ပြောပါတယ်
ဒီမှာနိုင်ငံရဲ့တပ်ဖွဲ့ဆိုတာတရားဥပဒေစိုးမိုးရေးပေါ့နော်။နိုင်ငံတကာရေးသားရေးကိုအဓိကအထောက်အပံ့ပေးတဲ့အဖွဲ့ပဲ။ဒီကတော့ဒီလိုကြိုးပြီးလုပ်နေတဲ့လူတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်တာပေါ့။အဲ့လိုတော့မကောင်းဘူးပေါ့ဗျာ။နော်။ကျန်းသက်လုပ်ရက်ကိုလုပ်တဲ့လူတွေကဒီလိုပြစ်မှတ်မျိုးကိုယူတိုက်တာပေါ့နော်
။အခင်းဖြစ်ပွားရာနေတစ်တော်ကြေးရွာသားတို့ကတော့ဘုံခွဲတိုက်ခိုက်မှုဖြစ်စဉ်တွင်ရဲတပ်သားတွေထိခိုက်တန်ရာရရှိမှုဟာလုံနယ်ဝန်ကြီးပြောတာထက်ပိုများတယ်လို့ပြောပါတယ်။
ဘုဒ္ဓကနာမုံတော်ကဆရာကံကိုယူတန်ကပေါ်လို့ပြောတယ်။ညီကလူကြီးလေးလာတယ်လေ။အဲဒီမှာမိုက်ခဲ့တာစေတမားဆရာနဲ့ရောက်ဆရာရတာစေတယောက်နေခါသားလားညီလားဆိုတာတော့ကျွန်တော်တို့လည်းအသိအကျမသိဘူး။
နေကြဆောက်ရဲတပ်ဖွဲ့ရင်တန်းမိုင်းခွဲတိုက်ခတ်ခံရမှုမှာရခိုင်လက်နက်ကိုင်အေဖွဲ့လက်ဆက်မဟုတ်ကြောင်းအေပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ်။
အဲ့ဒီကိစ္စကကျွန်တော်တို့ဘက်ကလောက်တာမဟုတ်ဘူးကြ။ကျွန်တော်တို့နဲ့ဘာမှမဆိုင်ဘူး။အောက်ခြေတက်တဲ့အလုံးကိုကျွန်တော်တို့မေးပြီးအခုအဲ့ဒီဖြစ်တဲ့ဥစ္စာကလည်းသူတို့ဗမာစစ်တပ်တွေအခြေစိုက်ထားတဲ့ဓားသေးမှဖြစ်တာ။ဘသူလောက်တဲ့ဥစ္စာဆိုတာတော့ဒါကျွန်တော်တို့လည်းအတေချာမသိဘူးကြ
။ဒီနေ့စံပိုင်းမှာရခိုင်ပြည်နယ်ဘူရီတောင်မြို့နယ်ထဲမှာနေကြဆောက်ရဲစခန်းလေးခုအပါအဝင်မြောက်ဥရဲတိုင်းရင်ရိုးသရုပ်ရဲကင်းစခန်းတွေကိုအေအေဘက်ကဝင်ရောက်တိုက်ခိုက်တဲ့ဖြစ်စဉ်တွေလည်းရှိခဲ့ပါတယ်။ဒီကနေ့မှလည်းမင်းပြမြို့နယ်ဇိုင်းနာရွာဘက်နဲ့ပလဝါမြို့နယ်ဘက်မှာစိုက်ပွဲဖြစ်ပွားမှုရှိနေတယ်လို့ခိုင်တုခကပြောပါတယ
်။ဒီနေ့လည်းပဲမင်းပြမြို့နယ်ဒီလေးမျိုးကြီးရဲ့အခြေခံကဒီဇိုင်းနာရွာဘက်မှာလည်းလည်းလည်းကြီးတယ်နဲ့တောက်ချောက်ဗမာစစ်တပ်ကစားပြီးတော့ပြစ်နေတာရှိကျန်းနေရတယ်နော်ဘလောက်ဘက်မှာလည်းပြစ်ခတ်မှုတွေရှိတယ်လို့တော့ဟိုဒေတာချင်းတရင်တွေရတော့တိရဒါမဲ့တိတ်ပွေးအသေးစိတ်တွေကတော့ကျွန်တော်စီကဒီအောက်ခြေကတော့ဘာမှဟိုပြောလာတာတော့မရှိဘူ
းမနေ့ကလည်းမင်းပြမျိုးနဲ့ကြော်ကရွာဘက်မှာမြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ခိုင်ဒုက္ခကဆိုပါတယ်ဒီနေ့မနေ့မှလည်းကြောက်တော်မျိုးနဲ့ဘုံတော်ကျေးရွာဘက်ကိုမြန်မာစစ်တပ်ကနေလက်နက်ကြီးတွေနဲ့ပြစ်ခတ်မှုတွေရှိနေတယ်လို့ခံဆောင်ကျေးရွာသားတွေကပြောပါတယ်ရခိုင်ပြည်နယ်မှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားနေစဉ်ကာလတွင်အရသာကားတွေပါဝင်ရဲတပ်ဖွဲ့ဝင်ရင်တန်းတပ်မတော်ရင်တန်းတွေမကြာခဏမိုင်းခွဲတိုက်ခိုက်ခံနေရပါတယ်
မနေ့ကလည်းမြောက်ဦးမြို့နယ်တင်ယူကြီးဝါသရာဘက်မှာမိုင်းပောက်ကွဲမှုဖြစ်ပွားခဲ့ပြီးထိခိုက်မှုမရှိဘူးလို့ဒေသခံယွာသားတွေကပြောပါတယ်။အော်တိုဘာလ23ရက်နေ့ကလည်းမောင်သောမြို့နယ်မောင်သောငူမော်တွာကားလမ်းပေါ်မှာလမ်းလုံငန်းဦးစီးဌာနကနေလမ်းပြုပြင်ဖို့အတွက်မြေထိုးဆက်နဲ့မြေကျူးပင်ဆယ်မှာမိုင်းတလုံးသွေးရှိလို့လုံခြုံရေးတပ်ဖွဲ့ဝင်တွေကနေရှင်းလင်းခဲ့ရတယ်လို့သမ္မတကာကွယ်
Mio Owen, Lassan Sit Dante, the arm belong Lennet Guy, D and Ellie, Dadwishi and Nianama, Diniminet Senaijo Laga, Pikamurishi B, Musa, Kokain, Lambo, Marjin, Dolari, Peso, Dolare, Dipikamuma, Damrovega, the pet that did that, Piedelo, the arm, Lennet Guy, D and Ellie, Bioguin Yadu Rivaga, Biovare, a piece on goes a wind like a dream people Tavarish.
ဒီကနေ့အော်တိုဘန်23ရက်ကုတ်ခံမြို့နယ်တွင်းမှာဖြစ်ခဲ့တဲ့ပြစ်ခတ်မှုမှာမြို့ကိုဖြတ်တန်းသွားတဲ့တပ်မတော်စစ်ကြောင်းကပြစ်ခတ်မှုသာဖြစ်ပြီးDNA
လေဘက်ကပြစ်ခတ်မှုမရှိခဲ့ကြအောင်တအောင်လက်နက်ကိုင်းDNA လေးဘက်ကပြစ်ခတ်မှုမရှိခဲ့ကြအောင်တအောင်လက်နက်ကိုင်းDNA အဖွဲ့ကဗိုလ်မှူးတိုက်ကြောကဗီအိုကိုပြောပါတယ်ဒီမနေ့မှာတော့ဒီစတောင်းသုံးဆယ်ဝန်းတော့ဒီလက်ဆောင်စစ်ကုခံရုပ်ပေါ်နေတဲ့အန္တရာယ်လည်းကြီးလည်းငယ်တက်ကြတာကားနေသူအမရှိကျွန်တော်ဖြတ်တဲ့လိုလမ်းကြည့်တယ်သူတို့ကတချမ်းလို့ကြည့်တယ်သူတို့ပြန်လည်းပြစ်ခတ
ကခိုင်မျိုးနယ်မော်ဟမ်အုတ်စုနမ်ဟွေကျွေးရွာဘက်မှာလဲတိုက်ပွဲရှိခဲ့ပြီးမနေ့ကလက်လက်ကြီးလေးလုံးကြားခဲ့တဲ့အတွက်ခလေးတယောက်ဆေးရုံကိုပို့ထားရကြောင်းကုတ်ခံမျိုးအရေးပေါ်ကူညီကယ်ဆယ်ရေးကွန်ရက်သတင်းပြန်ကြားရေးဌာနတာဝန်ခံဆ ्याम မမ်းမိုင်းကပြောပါတယ်ကုတ်ခံမျိုးကဖုန်တော်ကြီးစာတင်ကြောင်းအပါအဝင်စာတင်ကြောင်းတချို့ကိုအခုချိန်မှာပိတ်ထားရတယ်လို့ဆိုပါတယ်မနေ့အောက်တိုဘာ24ရက်နေ့မှာတရားနယ်လေစခန်းရှိရာနမ်ဆန်မျိုးကိုခမရ83လက်အောက်ခံတမ88ကတက်ခတ်ခဲ့တယ်လို့အဲ့ဒီနေ့ညနေ 9:00 လောက်မှာကုတ်ခံမျိုးနယ်နတ်မခွေကျွော်ဘက်ကတရားနယ်လေစခန်းရှိတဲ့ဘက်ကိုတက်မတော်ဘက်ကပြစ်ခတ်ခဲ့တဲ့အပြင်ဒီမနေ့6:00လောက်မှာလည်းအဲ့ဒီနေရာကိုလက်နက်ကြီးတွေနဲ့ထပ်မံပြစ်ခတ်ခဲ့တယ်လို့ဗိုလ်မှူးတအိုက်ကျော်ကပြောပါတယ်ဒီကနေ့မနေ့ပိုင်းကုတ်ခံမျိုးအဝင်မှာဖြစ်ခဲ့တဲ့အခြေအနေနဲ့ပတ်သက်လို့တက်မတော်သတင်းမှပြန်ကြားရေးအဖွဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်ဇော်မင်းထွန်းက VO ကိုအခုလိုပြောပြပါတယ်
သူကကျွန်တော်ဒီလက်မှာကုတ်ခံမှာဖြစ်တော့ကျွန်တော်ကုတ်ခံရဲ့တောင်ပဲမီတာ9000လောက်မှာကျွန်တော်ပြည်တော်မြန်မာပြည်မှာရှိတဲ့ကာလန်ကာလန်ရွာကိုတွားတဲ့နိုင်ငံအဲဒီမှာကျွန်တော်ဆက်စစ်တောင်ပြီးကာလန်ရွာတော့နိုင်ငံမှာ DNA ရောက်နေတဲ့နောက်ပြီးတော့ဟွာလေးကိုအဖြေတွားလာလို့စက်ပြီးကြောက်နေတယ်ဆိုပြီးတော့ကျွန်တော်အဖြေတွားတဲ့ဒီလိုမျိုးပါပဲဒီကတည်းကဒီလိုတက်ကျွန်တော်ကုတ်ခံမျိုးမှာရှိတဲ့လူမျိုးရှိကြောင်းကအဲဒီကိုထွက်ပြကြဒီနေ့ဆွေးနွေးရင်းတော့ပါဒီဆုံးမလို့ပေါ့ကျွန်တော်ကိုးနာကြီးရနေဒီကိုးနာကြီးအားမလို့ဒီအားမလို့တော့ဒီလိုဆက်သွားဖြစ်တယ်ဒီကကြာဆုံးမလို့ရှိပါအောင်ဒီအနေနဲ့ကတ်တာတော့ကပြန်တယ်ဆုတ်ပါသွားတယ်ဆိုတော့ပါတယ်
အော်တိုဘာ24ရက်နေ့ကကုတ်ခံမျိုးအနောက်ပိုင်းမှာ TNL နဲ့တပ်မတော်ထိတွေ့ပြစ်ခတ်မှုရှိခဲ့တယ်ဆိုတာကိုလည်းပုံမှုချုပ်ဇော်မင်းထွန်းကအတည်ပြုပြောဆိုခဲ့ပါတယ်ကုတ်ခံမျိုးအဝင်လွိုင်းဆမ်စစ်တောင်ကြီးလာရှိုးမှုဆဲကုတ်ခံလမ်းမပေါ်မှာဒီကနေ့မနေ့ဆယ်နေကျော်လောက်မှာပြစ်ခတ်မှုတွေရှိခဲ့လို့ဒေတာကနေပြိမိနေခဲ့ကြောင်းကုတ်ခံမျိုးအရေးပေါ်ကူညီကယ်ဆယ်ရေးကွန်ရက်သတင်းပြန်ကြားရေးတာဝန်ခံဆ ्याम မမိုင်းကပြောပါတယ
်ပေါ်လွိုင်းဆမ်စစ်တောင်ကြီးမှာထိတွေ့တိုက်ခတ်မှုတွေဖြစ်တယ်အဲ့တော့ခီးသွားလာတဲ့ပြည်သူတွေကပိတ်မိနေပါ့။တမ်တော့ဘက်ကစစ်တပ်ကတော့တန်ကားနေစီသွားလိုက်တယ်။ဟိုစီရကကာလေးစီးလောက်နဲ့သွားလိုက်တယ်ဆိုတော့ကျမတို့ကြားတာတော့ဒီ PNL ဘက်ကနေတော့ဒီစက်ကြီးကောက်တဲ့ပုံစံမျိုးပေါ့နော်။လုပ်တဲ့အတွက်ကြောင့်မို့နည်းနည်းချင်းနည်းရဲ့ပုံစံမျိုးပေါ့။အဲ့လိုသွားရဲဆိုမှကျမတို့ကြားတယ
်။ဩဂုတ်လအတွင်းကုတ်ခိုင်မြို့နယ်ထဲမှာမြောက်ပိုင်းညင်အောင်မဟာမိတ်၃ဘွဲ့ဖြစ်တဲ့ TNLA AA MNDAA နဲ့တမတော်အကြာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင်းအရသား2000နီးပါးလောက်ထွက်ပြေးတင်းချောင်ခဲ့ကြရပါတယ်။အခုဖြစ်ပွားနေတဲ့တိုက်ပွဲတွေဟာဩဂုတ်လ15ရက်မနေ့ပိုင်းမှာပြည်ဦးလင်မြို့တမတော်နီးပညာတက္ကသိုလ်ကိုမြောက်ပိုင်းညင်အောင်မဟာမိတ်၃ဘွဲ့ကဝင်ရောက်တိုက်ခိုက်ပြီးနောက်ပိုင်းရှမ်းပြည်မြောက်ပိုင်းမှာနှစ်ဖက်တိုက်ပွဲတွေပြန်လည်ဖြစ်ပေါ်လာတာဖြစ်ပါတယ်ခင်ဗျာ
။ကိုဇော်ဝင်းလိုင်းကြောပြသွားတာပါရှင်။အခုညင်ချရေးဘက်ကိုလှည့်ပေးကြပါမယ်။ ဒီနေ့ကြော်ရန်နားထားတဲ့တရားဝင်ညင်းချမ်းရေးဆွေးနွေးပွဲတွေပြန်ဆနိုင်ဖို့ဒီကနေ့အစိုးရကိုယ်စားလှယ်အဖွဲ့နဲ့ NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေတည်ဆောင်ဆွေးနွေးပြီး GICM ခေါ်တိုင်းငံလုံးအပြည့်ရရေးသဘောတူညီချက်ပူရအကောင့်ထယ်ဖို့ရေးဆိုင်ရာညှိနှိုင်းရေးအစည်းအဝေးကိုမကြာခင်စတင်နိုင်ဖို့ဆွေးနွေးနိုင်ခဲ့ကြပါတယ်။
ဒီအစည်းအဝေးမှာ JICM ခေါ်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူညီချက်ပူးတွဲအကောင်အထည်ဖော်ရေးဆိုင်ရာညှိနှိုင်းအစည်းအဝေးကျင်းပနိုင်ရေးကိုဥတီဆွေးနွေးခဲ့တာလည်းဖြစ်ပါတယ်။အစည်းအဝေးအပြီးသတင်းစာရှင်းလင်းပွဲမှာတော့
ဒီကောင်းဆောင်တွေလည်းတော်တော်များများညီငယ်ဆိုင်ရာတရားဝင်ဆွေးနွေးပွဲတွေပြန်လည်စတင်နိုင်ဖို့ဆိုရင်
ဒီကနေ့ကျင်းပတဲ့နှစ်ဖက်အလို့အဖွဲ့ညှိနှိုင်းအစည်းအဝေးမှတိုင်ခင်မှာအစိုးရကိုယ်စားလှယ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကကြိုးရေးဆိုခွင့်ရှိသူဒေါက်တာစလိုင်းလှံပုံစခေါင်ကတော့ဒီနေ့ဆွေးနွေးတဲ့အချက်တွေကိုဆုံးဖြတ်အကောင်အထည်ဖော်ရင်လာမယ့်နှစ်ဆန်းမှာပြည်ထောင်စုငြိမ်းချမ်းရေးညီလာခံကျင်းပနိုင်မယ်လို့မျှော်လင့်ကြောင်းပြောဆိုပါတယ်။
ဒီကနေ့ကျင်းပတဲ့နှစ်ဖက်အလို့အဖွဲ့ညှိနှိုင်းအစည်းအဝေးမှတိုင်ခင်မှာအစိုးရကိုယ်စားလှယ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကကိုယ်စားလှယ်တွေအကြားမှာအလို့သဘောဆွေးနွေးပွဲတွေအချင်းချင်းကျင်းပပြီးရရှိလာတဲ့အချက်တွေကိုဒီကနေ့ပြန်လည်ညှိနှိုင်းခဲ့ကြတာလည်းဖြစ်ပါတယ်။
အစိုးရဘက်ကNCA လေးနှစ်ပြည့်အခမ်းအနားအပြီးအော်တိုဘာလ29ရက်မှာ JICM စည်းဝေးကျင်းပဖို့မြစ်တက်ရက်ခံထားပါတယ်။ကိုမိုးစောပြောပြခဲ့တာပါရှင်။မြောက်ပိုင်းမဟာမိတ်လေးဘွဲ့နဲ့အစိုးရတို့ကြားခုလတွင်ကျင်းပဖို့သဘောတူထားတဲ့အပြည့်ရက်စဲရေးဆွေးနွေးပွဲကိုစီစဉ်တားတဲ့အတိုင်းမှကျင်းပနိုင်တော့ပဲလာမယ့်နိုဝင်ဘာလဆန်းပိုင်းမှာကျင်းပဖို့အစိုးရဘက်ကအဆိုပြုထားတဲ့အကြောင်းသမ္မတရုံးဝင်ကြီးဌာနပြောဆိုခွင့်ရှိသူဦးစောထေးကဒီကနေ့နေပြီးတော့မှကျင်းပတဲ့သတင
ော့ကျွန်တော်တို့နိုဝင်ဘာလာစမ်းပေါ့နော်အောက်တိုဘာလမှာတော့ကျွန်တော်တို့အခုပဲဟို NCA ပွဲနဲ့ပေါ့နော်စသည်ဖြင့်ကျွန်တော်30ရက်ရောက်သွားမှာဖြစ်တဲ့အတွက်အောက်တိုဘာလထဲတော့တွေ့ဖို့မရှိတော့ဘူးမရှိတော့နိုဝင်ဘာလထဲမှာကျွန်တော်တို့ပြန်တွေ့ဖို့ညှိနေတယ်အဲညီဟိုတွေ့တဲ့အခါမှာလဲနံပါတ်1ကတော့ရက်ပေါ့နော်ရက်ကတော့အချမ်းပြားဖြစ်တော့ကျွန်တော်တို့နိုဝင်ဘာ5ရက်ကနေ10ရက်အတွင်းမှာတွေ့ဆုံဖို့ဒါတော့ကျွန်တော်တို့နှစ်ဖက်ညှိနေဘယ်ရက်ကအဆင်ပြေမလဲပေါ့နောက်ချက်ကတော့တွေ့မဲ့နေရာပေါ့တွေ့မဲ့နေရာလဲကျွန်တော်တို့အရင်ကတော့ဆိုင်းတုံမှာ၄ချိန်ဆက်တိုက်ကျွန်တော်တို့တွေ့ပြီအဲ့တော့ဆိုင်းတုံမှာဆက်တွေ့မလားပေါ့သူတို့ဘက်ကလည်းအဆိုပြုထားတာရှိတယ်အဲ့အဆိုပြုထားတဲ့နေရာတွေပေါ်မှာကျွန်တော်တို့လူကြီးတွေကိုတင်ပြပြီးတော့နှုံးနှစ်ဖက်လက်ခံတဲ့နေရာမှာတွေ့မယ်ဆိုရင်ကျွန်တော်ရက်ပြန်ကြည့်ပြီးတော့တွေ့ဖို့ရှိပါတယ်အဲ့တော့၄ဘွဲ့လုံးနဲ့ကျွန်တော်တို့ပနာမပြစ်ခတ်တက်ကမှုရစဲရေးသဘောတူညီချက်ကျွန်တော်လက်မှတ်ထိုးဖို့ရှိပါတယ်
ပထမသဘောတူညီချက်အရနှစ်ဖက်တွဲဆုံမဲ့ရဟာသတင်းချုပ်အများပြည်သူယုံပိယဖြစ်တာကတကြောင်းNCA တနိုင်ငံလုံးဆိုင်ရာအပြစ်ရဲ့စည်ရည်သဘောတူညီချက်လက်မှတ်ထိုးတဲ့လင်းနှစ်ပြည့်အခမ်းအနားတွေနဲ့တိုက်ဆိုင်နေတဲ့အတွက်အောက်တိုဘာလထဲမှာမကျင်းပနိုင်တော့ဘဲနိုဝင်ဘာလစမှာကျင်းပဖို့အစိုးရဘက်ကအဆိုပြုထားခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့စက်တင်ဘာ19ရက်နေ့ကကျိုင်းတုံမှာနောက်ဆုံ
ရှင်းပြနေထောင်20ပြည်ကြရေညမနိုင်ငံမှာရွေးကောက်ပွဲတွေကျင်းပတော့မှာမို့လူလူကနောက်တစ်ချိန်မဲပေးရွေးချယ်ကြရအောင်ပါဒီနေ့ရွေးကောက်ပွဲမှာတီတူလူလူကမဲပေးရွေးချယ်ထားတဲ့ကိုယ်စားလှယ်တွေအနေနဲ့ရောအစိုးရနဲ့လွတ်တော်အတွင်းမှာလူလူထွေတာဝန်ကြီးခဲ့တဲ့လူဆိုနိုင်ပါလားလူလူမျှော်လင့်ချက်တွေကိုဘယ်လောက်ထိဖြည့်ဆည်းနိုင်ခဲ့ပါသလဲဆိုတာတွေကိုဖျူရီရဲ့စနေနေ့ညတိုက်ရိုက်လေ့ ပါဝင်ဆွေးနွေးကြဖို့လဲဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမိနေလူတွေအနေနဲ့ VOA ဖုန်းနံပါတ် 1နဲ့3နဲ့3000နဲ့3000နဲ့ငငငါလေးကိုခေါ်ယူပြီးဆက်သွယ်ရမယ်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်
ဖြူရဲ့ဖေ့စ်ဘွတ်စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ပေးတာပြပို့ထားနိုင်ပါတယ်။နေ့နေ့ကဓာတ်ရိုက်နေလိုက်အစီအစဉ်ကကြိုဆိုပါရရှင်။နောက်နှစ်လိုက်ကြမှာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေကိုတော့လှိုင်းတူမီတာ25 32 59တိတူကနေဓာတ်ရိုက်ဖန်ယူနားဆင်နိုင်ပါတယ်ရှင်။
2019年အမေရိကန်သမ္မတရွေးကောက်ပွဲတော့ကထရမ့်စီယုံ၏တာဝန်ရှိသူတွေနဲ့ရုရှားနိုင်ငံပူးပေါင်းဆောင်ရွက်ခဲ့သလားဆိုတဲ့စုံစမ်းမှုတွေကမှန်ကန်မှုရှိခဲ့ရလားဆိုတာကိုတရားရေးဌာနကရာဇဝတ်ကြောင်းနဲ့စစ်ဆေးနေပါပြီ။အထူးဆောင်ရွက်မှုရောဘတ်မော်လာဦးဆောင်ခဲ့တဲ့စုံစမ်းမှုတွေအပေါ်တရားရေးဌာနကပြန်လည်သုံးသပ်နေရကနေရာဇဝတ်ကြောင်းနဲ့စတင်စုံစမ်းစစ်ဆေးနေပြီဆိုတာကိုသတင်းစ American Damra Donald Trump, Syria Nagama, Sinida, Yin and Dwinwigo, IS Asunya Dwine, the Chajan Bep Puerie and Yegani, Gagwebo, down Sure Poma, American Sepet Dawin Siduriga, Taukangabiro, Nauta, Selenet, the Siri, Bobi, Gagwe, Bebo, Binsinibare, Syria Nanganema, Sashini, the American Tapu, the Toya and Itago, Tabi, Apsi, Nambu, Dre, America and Nine, Losang, Gedalu, Syria Nanga, Shimia by Male, Syria Democratic, the USDF Tapuerine, Bubang Savianija, Eritama, Data go selenet the Syria now tapu double Pavinello, American Gagway down in Sidu Uga, Jadabini, don't up your jagged body. Indonesia Nanganga Lion, Elizan Lion, Boeing 737 Max Lee, Natal Sashi, October Runga, Pjagiraha, Lee, Yama, Dustin Tire, Sunday Jayo, Lizan Lion down in Sidu, Poyo, Mujama, Pidello, Indonesia, Southern Sidu, up your jagged body.
ตั้งแต่ในงานนี้กันที่ได้ยังนี่เลยที่ตอนนี้ในงานการเตรียมจริงๆก็มาสมยามมุ่งเจาะจับปีตัวเราว่าเช่นคุณยังนี่ซีซั่นทั้งโลกยังมุ่งก้าวอย่างนั้นเพียบที่ตั้งพันอินเจเนียร์ก็รับไว้จะสอนเนี่ยเพียบไปเลยคุณตั้งเรื่องนี้เรื่อยๆซีซั่นปีๆเช่นอินเตอร์เซ็ต17เนี่ยมีอาเซ็ตทรีโรก้าได้ยังทั้งเรื่องไปเมื่อฟิโอเย่นี่ซีซั่นทีวีซีซั่นก็เลยจีชูนั่งจับว่าเช่น
This program has come to you from the Voice of America, Washington.
Thank you.